ကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့ American နဲ့တရုတ်တို့ကြားဒေါ်လာဘီလီယံပေါင်းရန်နဲ့ချီပြီးအပြန်အခွန်တွေတိုးကောက်ဖို့အတွက်ထိန်းချုပ်မှုတွေနဲ့တောင်မတင်ရင်မကျဖြစ်နေမှုကိုအပြည့်တစ်ခုရှိလာမှာဖြစ်ကြောင်း American သမ္မတ Donald Trump ကဟောကိန်းထုတ်လိုက်ပါတယ်။ American သမ္မတကဓာတ်ရဲ့အချက်အလက်တွေထုတ်မပြောပေမဲ့တရုတ်ဟာသူ့ရဲ့ကုန်သွယ်ဆိုင်အတားအဆီးတွေကိုဖိရှားပေးလိမ့်မယ်လို့ပြောတယ်လို့ဘာကြောင့်လဲဆိုတော့ဒါအမှန်ကန်တဲ့လုပ်ရဖြစ်တဲ့အတွက်လုပ်မှာဖြစ်ကြောင်းပြောပါတယ်။အခွန်ကောက်တာဟာအပြန်အလှန်ပေးယူသဘောမျိုးဖြစ်ပြီးဉာဏ်ပညာအခြေပြုပစ္စည်းမူဝံခွင့်နဲ့ပတ်သက်ပြီးသဘောတူညီချက်တွေလှုပ်လာနိုင်ကြောင်းနဲ့ဒါဟာနိုင်ငံစလုံးအတွက်တိတ်ကောင်းတဲ့အနာဂတ်ဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်။ဒါပြင်တရုတ်သမ္မတရှီကျင်းပင်နဲ့သူဟာကုန်သွယ်ရေးမှာအငင်းပွားမှုတွေဘယ်လောက်ပဲရှိရှိအမြင့်မ်းမိတ်ဆွေဖြစ်နေမယ်လို့ပြောပါတယ်။ American နဲ့တရုတ်တို့ကြားအပြန်အလှန်ချင်းချောက်မှုတွေကလည်းမကြသေးခင်ရပ်ပိုင်းတွေတွင်ကမ္ဘာတစ်လောအစုရှယ်ယာဈေးတွေကမောက်ကမဖြစ်ခဲ့ရတယ်လို့ Stock Share အညွှန်းကိန်းတွေလည်းရာနဲ့ချီပြီးအတက်ကျဖြစ်ခဲ့တာပါ။တရုတ်သွင်းကုန်ဒေါ်လာဘီလီယံ50ဖို့အတွက်အခွန်တုံးကောက်မယ်လို့ပြောချင်တာဆက်ပြီးထိကိုက်နေတဲ့ဈေးကွက်ဟာနောက်ထပ်ဘီလီယံ100ဖို့လောက်ပေါ်မှာသွင်းကုန်အခွန်တိုးကောက်ခံမယ်လို့သမ္မတ Trump ချင်းချောက်ခဲ့တဲ့နောက် American အစုရှယ်ယာဈေးကတောက်ချာနေမှာနှစ်ရာခိုင်နှုန်းကျော်ကျော်ကျဆင်းပါတယ်။တရုတ်ဘက်ကလည်း American ရဲ့သွင်းကုန်တွေပေါ်အလားတူတုံ့ပြန်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်။